အမေရိကန်ပြည်ထောင်စုအစိပိုင်းတစ်ခုဖြစ်တဲ့ပွာတိုရီကိုမှာနှစ်ပေါင်း80အတွင်းအပြင်းထန်ဆုံးဟာရီကိန်းမုန်တိုင်းကြောင့်လူပေါင်း300,000ခွဲဓာတ်အပြတ်တောက်သွားခဲ့ပါတယ်။တနာယီ185ကီလိုမီတာမိုင်အားဖြင့်115မိုင်နှုန်းအထိတိုက်ခတ်ခဲ့တဲ့မာရီယာဟာရီကိန်းကြောင့်လူနေအိမ်တွေရာနှက်ချီပျက်စီးပြီးရေကြီးမြေပြိုမှုတွေလည်းဖြစ်ပွားခဲ့ပါတယ်။ဒီမုန်တိုင်းကြောင့်ကရေဘီယံကျွန်းစုတစ်ဝိုက်လူအနည်းဆုံး9ဦးသေဆုံးခဲ့ပြီးဗိုလ်ဒူးနဲ့မနက်ကပေါ်တိုရီကိုကမ်းခြေကုန်းတွင်းကိုဝင်ရောက်လာခဲ့တဲ့အတွက်ရေတွေတက်လာပြီးလမ်းမတွေဟာမြစ်ပြင်တွေလိုဖြစ်သွားခဲ့ပါတယ်။ပေါ်တိုရီကိုမှာအစေအပြောက်အထိခိုက်ရှိမရှိကိုတော့ချက်ချင်းမသိရသေးပါဘူး။ဒီဟာရီကိန်းမာရီယာရဲ့ဗဟိုဟာဗိုလ်ဒူးနဲ့နှောင်းပိုင်းမှာပေါ်တိုရီကိုမြောက်ဖက်ကမ်းလွန်ရေပြင်စီရောက်ရှိပြီးဒိုမီနီကန်သမ္မတနိုင်ငံကိုဝင်ရောက်မယ်လို့မိုးလေဝသပညာရှင်တွေကခန့်မှန်းထားကြပါတယ်။မုန်တိုင်းအပြော့သွားသည့်အချိန်အန္တရာယ်ရှိနေစေဖြစ်လိမ့်မယ်လို့လည်းဆိုထားကြပါတယ်။